Bangladesh နိုင်ငံဘက်တင်းရှောင်သွားတဲ့ Rohingya ဒုက္ခသည်တွေပြန်လည်လက်ခံရေးအလင်းအမြန်စတင်မှုနှစ်နိုင်ငံကြားသဘောတူညီခဲ့ပြီးတဲ့နောက်မှာပဲ Bangladesh နိုင်ငံကြားရေးဝန်ကြီးကိုယ်တိုင်နေဆက်မှာမြန်မာအစိုးရပြင်ဆင်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ပေါ်ဒုက္ခသည်တွေပြန်လည်လက်ခံရေးအဆင်ပြေလာစေမယ့်လက္ခဏာဖြစ်အကဲခတ်တွေကရှုမြင်ပါတယ်ရခိုင်အရေးမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်မှုနဲ့အတူဒေသခံပြည်သူတွေအချင်းချင်းကြားယုံကြည်မှုတည်ဆောက်ဖို့နဲ့နှစ်ဖက်အတိုင်းဝိုင်းအတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်ရှိဖို့အရေးကြီးတယ်လို့လည်းဌာနတိုင်းရင်းသားတွေကထောက်ပြကြပါတယ်မတ်စုမွန်ဆက်သွယ်မေးမြန်းထားပါတယ်
ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းတုန်းကရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အချိန်တစ်နှစ်ကြာမြင့်လာချိန်မှာပဲအကြမ်းဖက်တိုက်ခိုက်မှုတွေတွင်နေမြေရှင်းလင်းမှုတွေကြောင့်အသက်ဘေးကနေစိုးရိမ်ရလို့ဘင်္ဂလားဒေ့ရှ်ဘက်တိမ်းရှောင်သွားတဲ့တိမ်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်နိုင်ရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံညှိနှိုင်းပြီးတော့ဒုက္ခသည်တွေအစောတလျင်ပြန်လည်လက်ခံရေးသဘောတူညီချက်ရှိချက်ကိုပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါစနေနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုရိုင်းနေရက်ကနေပြန်လာမဲ့သူတွေအတွက်ရခိုင်ပြည်နယ်မောင်တော်မြို့နယ်တဲကမြန်မာအစိုးရပြင်ဆင်ဆောင်ရွက်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံနေရာချထားရေးစခန်းတွေနေဆက်ကြားစခန်းတွေကိုတွားရောက်လေ့လာခဲ့တာဖြစ်ပါတယ်အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုရိုင်းဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာအစိုးရတာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်အလားအလာကောင်းတစ်ခုဖြစ်နေဌာနေတိုင်းရင်းသားတွေကရှုမြင်ပါတယ်တိမ်းချီထွက်ပြေးသွားသူတွေနဲ့ဒေသခံအပြစ်မဲ့ပြည်သူတွေလည်းပါဝင်လာမှုလို့သူတို့ကိုပြန်လည်လက်ခံနေရချထားရေးနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေနဲ့ကုလတို့ပူးပေါင်းပြီးအဆင်ပြေအောင်ဆောင်ရွက်ပေးစေလိုပါတယ်လို့လည်းကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကပြောပါတယ
်တစ်ဖက်ကအကြမ်းဖက်မှုဖြစ်လာတဲ့အချိန်မှာအရသူအရသားတွေကိုဆက်မဆိုင်သေးနဲ့အကြမ်းဖက်တဲ့လူတွေကိုပဲခိခိရောက်ရောက်အရေးယူနေခြင်းနဲ့ဒီလိုမျိုးလူဦးရေ8-3%ထိထွက်ပြေးရအောင်ထိကိုကျွန်တော်တို့လည်းမဖြစ်စေချင်ဘူး။ဒီလူတွေကနိုင်ငံသားမှန်တယ်ဆိုလို့ရှိရင်ဒါသူတို့လောက်တော့ဥပဒေနဲ့စီစစ်ပြီးတော့ထုတ်ပေးတယ်နဲ့ထုတ်ပေးတယ်နဲ့အခုတော့နိုင်ငံသားလည်းဘယ်နိုင်ငံသားပြောရမှလည်းမသိပေါ့နော်။ကျွန်တော်တို့ဖြစ်နေတဲ့ပုံစံတွေကလည်းမြန်မာဖက်ကရောပူးပေါင်းဆောင်ရွက်ပြီးတော့တကယ်စီစစ်ပြီးမှန်ကန်ကန်လက်ခံတော့မယ်ဆိုရင်တော့ဒီနိုင်ငံတကာရဲ့ဝေဖန်မှုတွေပေါ့အလားအလာတွေအားလုံးလည်းရောကြပြီးတော့ဟိုဒီဒုက္ခရောက်တဲ့လူတွေလည်းသူ့နေရာသူပြန်ရောက်တဲ့သဘောပေါ့နော်မြန်မာပြည်ဖက်ကအစိုးရပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဖက်ကအစိုးရပိုင်းညှိနှိုင်းဆောင်ရွက်ပြီးတော့နိုင်ငံတကာကြောင်းဝင်ဆံဖြေပြီးမှန်ကန်ကန်ဆောင်ရွက်နိုင်မယ်ဆိုရင်တော့ဒါကျွန်တော်တို့ပြည်တွင်းအတွက်လည်းပြဿနာအေးပါတယ်တခြားနိုင်ငံတွေရဲ့ဝေဖန်မှုတွေလည်းရောကြပြီးတော့ဒါပြည်လေမှုကိုရရှိနိုင်တယ်လို့အဲ့လိုပဲမြင်ပါတယ်ဟုတ်ကဲ့
ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့ရခိုင်ခီးစဉ်ပေါ်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကသူတို့စီကိုတင်ချီပြီးရောက်ရှိနေတဲ့ဒုက္ခသည်တွေပြန်ပို့နိုင်ရေးဆောင်ရွက်ချက်တစ်ခုအဖြစ်ရှုမြင်တယ်လို့ဒေသခံပြည်သူတွေနဲ့နေရက်ကနေပြန်လာမဲ့သူတွေကြားယုံကြည်မှုတည်ဆောက်ဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်ရသေးတော်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြောပါတယ
်ကျမတို့မြင်တာကတော့ဟုတ်ပါတယ်ဒီဘင်္ဂလားဒေ့ရှ်ဝန်ကြီးကလာတယ်ပေါ့နော်အဲမြန်မာနိုင်ငံကလည်းစာချုပ်တွေလက်မဲ့ထိုးထားတယ် MOU လက်မဲ့ထိုးထားတာလည်းရှိတယ်ပေါ့လေပြန်လာမယ်ဆိုရင်ခေါ်ဖို့အတွက်ဘလောက်အခြေအနေတိသူတို့ဟိုရှိနေပြီလဲဆိုတာကိုလည်းသူတို့သိကျင်လို့လာတယ်လို့ပဲအဲ့လိုပဲတုံ့တက်ခြင်းပါတယ်အဲ့တော့ကျမတို့အကြံပေးချင်တာကတော့တကယ်လို့များသူတို့ကိုလက်ခံရမယ်ဆိုရင်လည်းပြည်သက်နေရာတစ်ခုမှလက်ခံပေးပါနော်နောက်တစ်ခါ1980ဥပဒေအရစီစစ်ပါနိုင်ငံသားချင်းတဲ့လူတွေကိုဖြစ်အောင်လုပ်ပေးပါအဲ့တော့သူတို့ကိုဖြစ်တဲ့လူတွေကိုလည်းလက်လက်ဆော့ဆော့လာခြင်းသူတို့အဓိကလိုချင်တာကဒီဒေသမှာစာဝတ်နေနဲ့သူတို့လုံနိုင်ဆိုင်နိုင်အောင်နဲ့လုံခြုံရေးကောင်းကောင်းနဲ့သူတို့နေနိုင်အောင်ကိုပဲသူတို့အဓိကထားပြီးလိုလားနေတယ်ဆိုတာကိုကျမတို့တွေကပြည်သူတွေရဲ့ဆန္ဒတွေကိုအဲ့လိုပဲသိရှိနေရပါတယ
်မြန်မာဘင်္ဂလားနိုင်ငံအရေးနဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးလေ့လာသုံးသပ်နေတဲ့ဒေါက်တာခင်ဇော်ဝင်းကတော့အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဘက်ကမြန်မာနိုင်ငံအထူးသဖြင့်ရခိုင်ဒေသကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်ရောက်တင်းချီတဲ့ဒုက္ခသည်တွေအရေးအကြက်တဲကိုပြည်လည်အောင်ဆောင်ရွက်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်ရှုမြင်ပါတယ
်။နောက်ဆုံးအဖြစ်အပျက်အနေနဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကလာပြီးခူးရတာပဲ
就那那嘞，然后嘛，某东西也问哪里，喏，就地方那出来皮啊的，米啊吧的，都好搞，再讲嘞，要开的嘞，要开了，现在搞几笔哦，就那那个，都老板嘞，表面是老新，都是地方那皮改的，喏，也嘛，某一些也问哪里的，那帮人上来嘛，讲的越搞越老多没哩，喏。
အခုလက်ရှိအခြေအနေမှာတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့တုံ့နှုတ်ပြီးရိုဟင်ဂျာလို့နိုင်ငံတကာကခေါ်ဝေါ်တဲ့သိချီတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီဟာမြန်မာနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတာဖြစ်ပြီးတော့ဒုက္ခသည်တွေပြန်လည်လက်ခံရေးသဘောတူညီချက်တွေရရှိပြီးပါတော့ရခိုင်ဘက်ကိုဒုက္ခသည်စခန်းတွေလေ့လာနိုင်ရေးသူ့ရဲ့ခီးစဉ်ဆက်တာလည်းဖြစ်ပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းထားတာပါ။